တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ့်တတိယအကြိမ်23ရာစုပင်လုံညီလာခံကျင်းပဖို့နှိကလာတဲ့အချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြန်ပြင်းထန်လာပြီးတော့စီရီတင်းမာလာနေပါတယ်။ငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲရှမ်းလူလူတွေ့ဆုံတာတွေကိုစစ်တပ်ဖက်ကပိတ်ပင်ဟန်တာသလိုအခုရက်ပိုင်းပြင်းထန်လာတဲ့တကြော့ပြန်တိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ကြေးရွာသားတွေထွက်ပြေးနေကြပါတယ်။ရှမ်းပြည်ဖက်ကစီရီအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်လာမယ့်2018ခုနှစ်ဇန်နဝါရီလနောက်ဆုံးသတင်းပတ်မှာကျင်းပမယ့်23ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်မှုအတွက်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကျင်းပတာကိုနယ်မြေခံတပ်မတော်ဘက်ကတားဆီးခဲ့တယ်လို့ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပိတ်ပင်နေခြင်းနဲ့တပြိုင်တည်းမှာပဲရှမ်းပြည်နယ်မူဆယ်နဲ့နမ်မတူဟော်နန်းဘက်မှာတိုက်ပွဲတွေကအပြင်းအထန်ဖြစ်ပွားနေတဲ့အတွက်ရွာသူရွာသားရာနဲ့ချီပြီးစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်မနေ့ညနေပိုင်းတော့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ငါးမိုင်နီးကမာယူကျေးရွာပေါ်ကိုလက်နက်ကြီးကြီးကျလို့အသက်12နှစ်အရွယ်ကလေးငယ်တဦးပွဲချင်းပြီးတေဆုံးရတယ်လို့ကြံကလေးငယ်တဦးနဲ့တက်ကြီးရွယ်ဦးအဖိုးတဦးလည်းလက်နက်ကြီးကြီးထိမှန်ဒဏ်ရာရပြီးမူဆယ်ဆေးရုံမှာအရေးပေါ်ကုသနေရပါတယ်။မွေးမြူရေးနွားချံပေါ်ကိုလည်းလက်နက်ကြီးကြီးတွေကျလို့နွားတချို့တေဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မိုင်းရင်ကျေးရွာဟော်နန်းရွာဘက်ကိုလက်နက်ကြီးကြီးတွေကျလာတဲ့အတွက်ဟော်နန်းကျေးရွာသား350ကျော်နားဟိုင်းကျေးရွာဘက်ကိုထွက်ပြေးနေရပါတယ်။ရှမ်းပြည်နယ်လွှတ်တော်မှာတော့စစ်ပွဲတွေရပ်ဖို့အဆိုတင်သွင်းခဲ့တာအဆိုအောင်ခဲ့ပေမဲ့လို့အခုလိုမျိုးရှမ်းပြည်နယ်ဘက်မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်လာတဲ့အခြေအနေအပေါ်ကြောင်မဲမြို့နယ်ကရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကအခုလိုပြောပါတယ
်ဒီစစ်ပွဲရပ်ဖို့ဆိုတော့ရှမ်းပြည်နယ်လွှတ်တော်မှာလည်းကျွန်တော်တို့အဆိုတင်သွင်းတယ်တော့အဆိုလည်းအောင်ခဲ့တယ်ဒါပေမဲ့တကယ်တော့ဒီအောက်ခြေမှာဖြစ်တဲ့ပြဿနာတွေကတော့မြေပြင်မှာကျတော့တိုက်နေကြတယ်ဆိုတဲ့အနေထားလည်းကျွန်တော်တို့ကသူတို့ရဲ့ဆိုလိုရင်ရည်ရွယ်ချက်တွေကလည်းဘာတွေမှမဟုတ်လည်းကျွန်တော်တို့လည်းမသိတော့ပါဘူးလीနော်သူနည်းလကောင်းမဲ့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးအကျိုးဆွေးနွေးပွဲတောင်မှဒီမြို့နယ်အသီးသီးမှာလုပ်နေတဲ့ဟာတွေတောင်မှအခုကတမရောနဲ့ဝင်တားနေတဲ့ကိစ္စတွေလည်းရှိကြပါလိမ့်နော်ဒီနေ့ဆိုဖြစ်သွားတာဒီနေ့ကြောက်မဲမှာဒီရှမ်းမြူရာအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအကျိုးလုပ်ဖို့တောင်မှဒီနေ့24ရက်နေ့ကျွန်တော်တို့ဒီကြောက်မဲမြို့မှာလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့မနေ့ကဆိုလို့ရှိရင်ဒီဟာနဲ့ပတ်သက်ပြီးတားမြစ်ချက်တွေထွက်လာတယ်ဟုတ်လားမနေ့ကမလုပ်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့ SND ရုံးမှာလာပြီးတော့လူကိုပြန်ရှင်းလင်းတဲ့နေရာမှာတော့မှဒါတမရောတွေရောက်ချလာတဲ့အခြေအနေတွေရှိတယ်ဗျာဒါတော့မှပြေးမလို့ချင်ဘူးဆိုတော့ကျွန်တော်လည်းနားမလည်နိုင်တော့ပါဘူးဒီတမရော
23ရာစုပင်လုံညီလာခံကျင်းပကန်ဒီလာတိုင်းတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကထိုးစစ်တွေဆင်လာတယ်လို့တိုက်ပွဲတွေကလည်းအပြင်းထန်ဖြစ်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေဟာဒီချိန်ဆိုရင်ထိတ်လန့်နေကြတယ်လို့စစ်ရှောင်စခန်းကစစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ရှမ်းပြည်နယ်လူမှုမဟာမိတ်အဖွဲ့ကကိုမိုးကအခုလိုပြောပါတယ
်23ပင်လုံညီလာခံကျင်းပလိုက်တော့မယ်ဆိုလို့ရှိရင်ကိုကစစ်ပွဲတွေကပြင်းပြင်းဖြစ်လာတဲ့ကိစ္စကိုကိုကဒါကမျိုးသားမှုတွေပါနေတယ်လို့ပဲကျွန်တော်မြင်တယ်ဒါကဘယ်သူတွေမျိုးသားဘူးလဲဆိုတာကတော့တနိုင်ငံလုံးကပြည်သူလူထုကသိမှာပါဟုတ်တယ်မလားအဲ့တော့စစ်ကိုဘယ်သူလိုလားနေတာလဲငြိမ်းချမ်းရေးဘယ်သူလိုလားနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေဒီမှာပြနေမှာပါပဲငြိမ်းချမ်းရေးဒါလူထုတွေ့ဆုံပွဲကြိုဆွေးနွေးပွဲတွေအတွက်ဆိုလို့ရှိရင်လည်းဒါတက်တက်နေပြီးတော့မှဘာမှလက်နဲ့မရှိတဲ့နေရာတခုလူထုတွေတစ်ထဲမှာဘာတခုမှလက်နဲ့မရှိတဲ့နေရာတခုကိုတကယ်ကိုစစ်ပွဲကြီးတခုမှစစ်စင်နေတဲ့အတိုင်းဟိုစခန်းကုန်းတွေဝင်သိမ်းနေတဲ့ပုံစံတွေအတိုင်းဟုတ်လားနေရာယူမှုတွေနဲ့ဟုတ်လားလက်နဲ့အပြည့်စုံနေနဲ့အင်အားသုံးပြီးတော့မှဒီလိုတားဆီးမှုတွေဟာတကယ်တမ်းပြောရရင်တော့ဟိုတိုင်းပြည်ရဲ့ပုံကြီးလဲဆိုးွားစေသလိုမျိုးငြိမ်းချမ်းရေးအတွက်လည်းဒါယုံကြည်မှုကိုတော်တော်ကိုပြည့်စည်စေပါတယ်ဒီယုံကြည်မှုတွေအတွက်ပြတ်တဲ့အလုပ်တွေကိုလုပ်တဲ့လူကတော့တမိုင်းတရားခံပဲဖြစ်မှာပါဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ KIA ကချင်လက်နက်ကိုင်တပ်နဲ့ TLL တအောင်းတပ်တို့နဲ့မြန်မာစစ်တပ်တို့အပြင်းထန်တိုက်ပွဲဖြစ်နေတာပါဒီလိုစီးရဲတင်းမာလာတဲ့အခြေအနေပေါ့ရှမ်းလူသူအသက်အိုးအိမ်လုံခြုံရေးနဲ့ဘေးမဖြစ်စေဖို့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ်လို့ရှမ်းပြည်နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကပြောပါတယ
်ပဲစစ်ပဲမဆိုပါလို့နော်ဒီ TLL နဲ့တက်မတော်တယ်မဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြစ်တာရက်ခံချင်တာပေါ့လေနော
်ရှမ်းပြည်ဘက်မှာဒီနှစ်ကအေးအေးတန်ကဆူဆူဝါဝါခံစားနေရတဲ့အချိန်အခုလိုတိုက်ပွဲတွေဖြစ်လာနေတဲ့အတွက်လူမမဲကလေးတငယ်တွေနဲ့တက်ကြီးရွယ်ဦးအဖိုးအဖွားတွေဟာအသက်လူပြီးထွက်ပြေးနေရတဲ့အတွက်သူတို့အတွက်အနှွေးအထည်အဝတ်အစားနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပါတယ်လို့စစ်ရှောင်းတွေကိုကူညီပေးနေသူကိုမိုးကပြောပါတယ
်ဒီနှစ်ပိုင်းမှာကရာသီဥတုတော်တော်ကြမ်းတမ်းတဲ့အတွက်အဓိကပြောရရင်တော့ကလေးတွေနဲ့ဒီတက်ကြီးရွယ်ဦးအဖိုးအဖွားတွေအတွက်ကပုံမှန်လေးပြအနှွေးသားရဖို့ရည်ကြီးပါတယ်ပြေးပြီဆိုတဲ့ကွာဘာတစ်ခုမှလက်လို့ကြည့်ကြရတာ။ဘာမှသိသိနိုင်ရင်းမရှိဘူး။ဘာမှအပြည့်စုံနဲ့ဒါရွှေပြောင်းရတာမှမဟုတ်တာ။ပုံမှန်လေးလေးပြောရရင်ကျွန်တော်တို့ကစစ်ပွဲတွေဖြစ်လိုက်ကျွန်တော်တို့လူထုကလည်းကူညီလိုက်တဲ့လူထုလည်းပင်ပန်းနေပါပြီ။လက်ရှိတာဝန်ယူနေတဲ့အစိုးရကဒါတွေကိုထိထိမိမိနဲ့ကျွန်တော်ဆောင်ရွက်ပေးရမှာပါ။တစ်ဖက်မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်လိုက်။တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငြိမ်းချမ်းရေးကအမှန်တကယ်မှဖြစ်ပါမလားဆိုတဲ့ငြိမ်းချမ်းရေးရောအမှန်တကယ်လူချင်းကြရဲ့လားဆိုတဲ့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်။ကျွန်တော်တို့ကတော့အစိုးရကိုထိထိရောက်အောင်နဲ့စစ်ပွဲတွေရပ်ဆိုင်မှုတွေလည်းတိုက်တွန်းစေချင်တယ်။စစ်ဘေးကြောင့်မလို့တင်းချောင်ရတဲ့ပြည်သူလူထုတွေလည်းထိထိရောက်ရောက်ကူညီ ောင်ရွက်စေချင်ပါတယ်လို့ဒါကျွန်တော်ပြောချင်ပါတယ်ဗျ။
အခုလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ဒီမှာတိုက်ပွဲတွေတကြောပြန်ပြန်ပြင်းထန်လာနေချိန်မှာပဲနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေညီလာခံကျင်းပနိုင်ရေးကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်။
မဆွန်မွန်တင်ပြတော့တာပါ။